ပြီးခဲ့တဲ့ဒီဇင်ဘာ9ရက်နေ့ကနေပြည်တော်မှာခုနှစ်ကြိမ်မြောက်မီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံကျင်းပပါတယ်။ညီလာခံဖွံ့ဖြိုးမှာပြည်ကြားရေးဝန်ကြီးဒေါက်တာဖေမြင့်အဖွင့်အမှားစကားပြောခဲ့ပြီးနေမကူးခင်မှာကိုပဲမြန်မာဂျာနယ်လစ်ကွန်ရက်ပဲ့မြန်မာအပါအဝင်မီဒီယာအဖွဲ့အစည်း16ခုကသူ့မိန့်ခွန်းပါအချက်တချို့ကိုကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။အဲ့ဒီကန့်ကွက်ချက်ထဲမှာပြည်ကြားရေးဝန်ကြီးပြောခဲ့တဲ့ဂျာနယ်လစ်တွေဟာနိုင်ငံချစ်စိတ်အမျိုးသားရေးစိတ်လည်းရှိဖို့လိုတယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။နိုင်ငံချစ်စိတ်အမျိုးသားရေးစိတ်ဆိုတာနဲ့ပတ်သက်ပြီးညီလာခံမှာပြန်ကြားရေးဝန်ကြီးဘာတွေပြောခဲ့သလဲ။ဘာကြောင့်အဲ့လိုသူပြောရတာလဲ။ Journalist တွေဟာနိုင်ငံပုံရိပ်ကောင်းအောင်မြင့်တင်နိုင်သူတွေဟုတ်ရဲ့လားဆိုတာကုရပလေးလာဆွေးနွေးကြည့်ကြရအောင်ပါ
။ညီလာခံမှာပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ပြောခဲ့ပြီးအစိုးရပိုင်သတင်းစာတွေမှာဖော်ပြခဲ့တာကတော့ညီကုန်းချုပ်အနေနဲ့ပုဂ္ဂိုလ်နှစ်ဦးရဲ့စကားကိုကိုးကားလိုပါကြောင်းပထမတစ်ခုမှာသတင်းမီဒီယာကောင်စီဥက္ကဋ္ဌဦးကျော်နိုင်ခေါ်ဆရာထက်မြက်ရဲ့စကားဖြစ်ပါကြောင်းမကြာမီကအင်တာဗျူးတစ်ခုတွင်ဆရာထက်မြက်ကသတင်းသမားတွေအနေနဲ့ဘာရှိသင့်တယ်လဲဆိုတော့နိုင်ငံရဲ့အရေးအပေါ်လေးနက်မှုရှိဖို့လိုတယ်နိုင်ငံကိုချစ်တဲ့စိတ်နဲ့အမျိုးသားရေးစိတ်လည်းရှိဖို့လိုလိမ့်မယ်လို့ပြောကြားခဲ့ပါကြောင်းမိမိနဲ့သဘောထားချင်းတူပါကြောင်းဂျန်နလစ်တဦးသည်အများပြည်သူကိုမှန်ကန်သောသတင်းအချက်လက်ပေးရန်တာဝန်ရှိပါကြောင်းရင်းမှသတင်းသမားတဦးအနေဖြင့်သူ၏အရေးကြီးသောတာဝန်ဖြစ်ပါကြောင်းတစ်ချိန်တည်းတွင်သူသည်နိုင်ငံသားတဦးဖြစ်ပါကြောင်းနိုင်ငံသားတဦးအနေဖြင့်နိုင်ငံချစ်စိတ်နိုင်ငံကိုကာကွယ်စောင့်ရှောက်လိုတဲ့စိတ်များလည်းသူမှရှိရန်လိုအပ်သည်ဟုပြောလိုပါကြောင်းဆိုပြီးပြောခဲ့ပါတယ်။အဲ့ဒီအကြောင်းအရာကိုပဲသတင်းမီဒီယာကောင်စီဝင်နေဂရုသစ္စာပြုတဲ့အခမ်းအနားမှာသမရဦးဝင်းမြင့်ပြောတာကိုလည်းဆက်ပြီးကိုးကားပြပါတယ်။သမရဦးဝင်းမြင့်ကနိုင်ငံတကာအတိုင်းဝိုင်းအလဲမှာကျွန်တော်တို့အားမွေးဖွားပေးလိုက်တဲ့အမိနိုင်ငံတော်ရဲ့ပုံရိပ်မြင့်မားလာအောင်ကျွန်တော်တို့နိုင်ငံသားများရဲ့ဂုဏ်သိက္ခာပိုမိုမြင့်တက်လာအောင်သတင်းမီဒီယာရဲ့စွမ်းအားနဲ့ပုံဖော်ပေးနိုင်ကြပါစေဆိုပြီးဖြစ်ပါတယ်။ဒီနေရာမှာဝင်ကြီးဒေါက်တာဖေမြင့်အနေနဲ့ဂျာနလစ်တွေကိုဘာကြောင့်နိုင်ငံချစ်စိတ်ရှိရမယ်အမျိုးသားရေးစိတ်ရှိဖို့လိုမယ်နိုင်ငံကိုကာကွယ်စောင့်ရှောက်လိုတဲ့စိတ်ရှိဖို့လိုတယ်သတင်းမီဒီယာစွမ်းအားနဲ့နိုင်ငံပုံရိပ်နိုင်ငံသားတွေရဲ့ဂုဏ်သိက္ခာပုံမြင့်တက်လာအောင်စွမ်းဆောင်ပေးဖို့လိုတယ်ဆိုတာရှင်းပြတာမျိုးတော့မတွေ့ရပါဘူးဖြစ်နိုင်တာတစ်ခုကတော့ဒီကနေ့မြန်မာနိုင်ငံတွင်းကသတင်းမီဒီယာတွေနဲ့ဂျာနယ်လစ်တွေရဲ့လှုပ်ဆောင်ချက်တွေဟာနိုင်ငံချစ်စိတ်မရှိအမျိုးသားရေးစိတ်မရှိနိုင်ငံကုန်ကိုလည်းမြင့်တင်မပေးဘဲနေတယ်လို့ဝန်ကြီးနဲ့အစိုးရဖွဲ့ကထင်မြင်ယူဆထားလို့ဖြစ်ပုံရပါတယ
်ဒီနေရာမှာသုံးသပ်လို့ရတာတစ်ခုကတော့မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်ရခိုင်ပြည်နယ်ကမွတ်စလင်တွေရဲ့ပြည်ထနာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မွတ်စလင်သိန်းနဲ့ချီထွက်ပြေးခဲ့ရမှုစတာတွေနဲ့ပတ်သက်ရင်ကမ္ဘာမှာအစိုးရနဲ့တတ်မတော်ပုံရိပ်မကောင်းပါဘူးအဲ့လိုပုံရိပ်မကောင်းတဲ့ကိစ္စနိုင်ငံတကာမီဒီယာတွေမှာဘယ်လိုက်မှုတွေရှိနေတယ်ပြည်တွင်းမီဒီယာတွေကလည်းနိုင်ငံပုံရိပ်မြင့်နေရေးမှာတာဝန်မကျေဘူးလို့ခံစားသုံးသပ်ထားကြဖို့ရပါတယ်ဒီနေရာမှာပြောစရာနှစ်ချက်ရှိပါတယ်ပထမတစ်ချက်ကတော့နိုင်ငံချစ်စိတ်နဲ့အမျိုးသားရေးစိတ်ဆိုတဲ့စကားလုံးဖြစ်ပါတယ်အဲ့ဒီထဲကမှအမျိုးသားရေးစိတ်ဆိုတာပါသာပြန်ဆိုင်ဆရာထက်မြက်ရဲ့ပြောစကားဖြစ်နေတော့ဒီနေရာမှာအကျဲမဆွေးနွေးပြလို့တော့ပါဘူးဝန်ကြီးဥဖွေမြင့်ရဲ့နိုင်ငံချစ်စိတ်အကြောင်းပဲရှင်းပြချင်ပါတယ
်တကယ်တော့နိုင်ငံသားတယောက်အနေနဲ့နိုင်ငံချစ်စိတ်ရှိရမယ်ဆိုတဲ့စကားဟာအထူးတလဲပြောရမယ့်စကားထဲမှာမပါပါဘူးစစ်ဘူနိုင်ငံရေးသမားလွှတ်တော်အမတ်နိုင်ငံဝန်တန်းဂျာနလစ်ကုံတယ်ဘသူဖြစ်ဖြစ်အားလုံးနိုင်ငံသားတွေဖြစ်နေတဲ့အတွက်နိုင်ငံချစ်စိတ်ရှိရမယ်ဆိုတာအမှန်တရားတစ်ခုပါဒီနေရာမှာဘလို့အပြုမူမျိုးဟာနိုင်ငံချစ်စိတ်ရှိတဲ့အပြုမူလုပ်ရဖြစ်တယ်ဆိုတာစမ်းစစ်ကြည့်ဖို့လိုပါတယ်။ကိုယ်နိုင်ငံကိုကမ္ဘာအလဲမှာတင့်တင့်တယ်တယ်ဖြစ်အောင်မြန်မာနိုင်ငံဟာနိုင်ငံတကာအလဲမှာဖွံ့ဖြိုးတိုးတက်ပြီးချမ်းသာတဲ့နိုင်ငံဖြစ်အောင်မြန်မာလူမျိုးတွေဆိုတာပညာတတ်ယဉ်ကျေးမှုမြင့်လူအခွင့်အရေးကိုလေးစားလိုက်တာအခြားဘသူတွေအပေါ်ကိုမဆိုမျှမျှတတ်တာဆက်ဆံအနိုင်ကျင့်မှုမတရားမှုတွေကိုဆိုလဲရဲရဲဝံ့ဝံ့တုံ့ပြန်တိုက်ခိုက်အနိုင်ယူဆိုတာမျိုးစူးစမ်းလုပ်ကိုင်တဲ့လုပ်ရမျိုးဟာနိုင်ငံတကာကလေးစားတဲ့နိုင်ငံချစ်စိတ်ရှိတဲ့လုပ်ရမျိုးလို့သတ်မှတ်နိုင်ပါလိမ့်မယ်ငါတို့ဟာနိုင်ငံချစ်စိတ်ရှိတယ်မျိုးချစ်စိတ်ရှိတယ်ဆိုတာစကလုံးတသက်ကြွေးကြော်ပြီးကိုလူမျိုးအချင်းချင်းဖိနှိပ်ကိုတိုင်းရင်းသားအချင်းချင်းဖိနှိပ်ကိုနိုင်ငံနဲ့နေသူတွေကိုခွဲခြားဖိနှိပ်ပြီးကမ္ဘာအလဲမှာအဆက်တကွဲအကျိုးနည်းဖြစ်အောင်လုပ်နေတာတွေတိုင်းပြည်ကိုဆင်းရဲမွဲပြာကြစေပြီးကိုတိုင်းသူပြည်သားတွေကိုပညာမဲ့ဆင်းရဲမွဲတေလူအစင်တန်းနေအောင်လုပ်နေတာမျိုးကိုတော့နိုင်ငံချစ်စိတ်ရှိတဲ့လုပ်ရလို့ခေါ်နိုင်မှာမဟုတ်ပါဘူးနောက်တစ်ချက်ကတော့သတင်းမီဒီယာသမားဂျာနယ်လစ်တွေရဲ့တာဝန်ပါ တကယ်တမ်းပြောရရင်ဂျာနယ်လစ်တွေဆိုတာနိုင်ငံကိုတိဆောက်ဖန်တီးပုံဖော်နေတဲ့သူတွေမဟုတ်တဲ့အတွက်နိုင်ငံပုံရိပ်ကောင်းအောင်ဒါမှမဟုတ်ဆိုးအောင်ဘာမှတက်နိုင်တဲ့သူတွေမဟုတ်ပါဘူး။နိုင်ငံပုံရိပ်ကောင်းအောင်ဆိုးအောင်လုပ်နိုင်သူတွေဟာမြန်မာနိုင်ငံမှာအစိုးရတက်မတော့ဌာနဆိုင်ရာဝန်ထမ်းတွေကအဓိကဖြစ်ကြပါတယ်။သူတို့တွေပုံဖော်တဲ့နောက်ကျန်ကုံတဲ့ပွဲစားတိုင်းသူကြီးသားတွေကလိုက်ပါကြရတာပ
ါနောက်တစ်ခုအစိုးရဘက်ကနားလည်ဖို့လိုတာကဂျာနယ်လစ်တွေရဲ့လူအဖွဲ့အစည်းအတွင်းမှားယွင်းနေတာတွေဖောက်ပြန်နေတာတွေဆိုးရွားနေတာတွေကိုဖော်ထုတ်ရတဲ့တာဝန်ပါအမေရိကန်ပြည်ထောင်စုမှာတစ်ချိန်ကဂျာနယ်လစ်တွေကဗီယက်နမ်စစ်ပွဲကိုဆန့်ကျင်ခဲ့ကြတာဝါတာဂိတ်အရှုပ်တော်ပုံကိုဖော်ထုတ်ပြီးသမ္မတနစ်ဆင်ကိုပြုတ်ကျအောင်အထိလှုပ်ခဲကြတာဟာနိုင်ငံပုံရိပ်ကျဆင်းအောင်လှုပ်ခဲချတာမျိုးမဟုတ်ပဲနိုင်ငံကိုပိုကောင်းမွန်တဲ့လမ်းကြောင်းစီသွားဖို့နိုင်ငံချစ်စိတ်နဲ့လှုပ်ခဲကြတာမျိုးတွေပါအလားတူမြန်မာနိုင်ငံတွင်းမှာရှိနေတဲ့မတရားမှုတွေဖိနှိပ်မှုတွေအာဂရီလိုက်စားမှုတွေမမှန်ကန်မှုတွေကိုဖော်ထုတ်တင်ပြဖို့ကြိုးစားနေတာကလည်းနိုင်ငံပုံရိပ်ကျဆင်းဖို့လုပ်နေတာမျိုးမဟုတ်ပဲနိုင်ငံကိုကောင်းတဲ့ဘက်ရောက်အောင်နိုင်ငံချစ်စိတ်နဲ့မြင့်တင်နေတဲ့လုပ်ရက်တွေအဖြစ်နားလည်အသိမှတ်ပြုဖို့လိုပါတယ်ဒီလိုမှမဟုတ်ပဲနိုင်ငံပုံရိပ်ကျဆင်းအောင်တကယ်ပြုမှုနေသူတွေကိုထောက်ပြပြောဆိုဝေဖန်ဖို့မဟုတ်ရဲပဲဂျာနယ်လစ်တွေကိုပဲနိုင်ငံချစ်စိတ်နဲ့နိုင်ငံပုံရိပ်ကောင်းအောင်လုပ်ကြပါလို့ပြောနေတာမျိုးကတော့လွဲမားနေပါကြောင်းတင်ပြလိုက်ရပါတယ်